ထိုင်းနိုင်ငံဟွာဝင်းပန်းဖြေစခန်းမှာကျင်းပနေတဲ့အာဆီယံစည်းဝေးပွဲကမြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြီးဖို့စစ်အစိုးရကိုတိုက်တွန်းပြောဆိုနေကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ထိုင်းနိုင်ငံဝန်ကြီးချုပ်ကလည်းသူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခြင်းနဲ့လို့မြန်မာနိုင်ငံရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကိုပြောကြားလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအဲ့ဒီစည်းဝေးမှာသတင်းတက်ရောက်ယူနေတဲ့ VOA ဝိုင်းတော်သားကိုသိန်းထိုင်ဦးကအခုလိုရှင်းပြထားပါတယ်။
ဟုတ်ကဲ့အခု15ချိန်မြောက်ဟွာဟင်းမှာကျင်းပနေတဲ့အာဆီယံသိပ်သည်ဆွေးနွေးပွဲကဒီထိုင်းနိုင်ငံအာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့ကာလအတွင်းမှာအရင်တစ်ခါလဲဒီပြည်တွင်းမြန်မြန်တက်မှုနဲ့ဆန္ဒပြပွဲတွေနဲ့အစည်းအဝေးကပယ်ထွက်ခဲ့ရတာမျိုးဖြစ်တော့အခုတစ်ခါတော့ထူးထူးကဲကဲပဲလုံခြုံရေးတွေချထားတာကိုတွေ့ရပါတယ်ခင်ဗျာစစ်တပ်စည်းရာကြီးလည်းရောက်ပြီးတော့ကျင်းပနေပါတယ်ခင်ဗျာဆန္ဒပြတဲ့ဒီတက်ဆီကိုတောက်ခံတဲ့အင်ဂျင်နီဝတ်တဲ့သူတွေတချို့တော့ဒီအစည်းအဝေးကျင်းပတဲ့နေရာနဲ့တမိုင်လောက်နီးတီကိုရောက်လာတာမျိုးတွေရှိတယ်လို့ကြားပါပဲ။တကယ်တမ်းကျတော့ဆန္ဒပြပွဲလည်းမရှိပါဘူး။အစည်းအဝေးကတော့အခုချိန်ထိဒုတိယနေ့ဒီချောချောမုံမေပဲတွေ့နေရပါတယ်ခင်ဗျာ
။ဒီအစည်းအဝေးမှာအဓိကဆွေးနွေးရတဲ့အကြောင်းအရာတွေကတော့ဘယ်နိုင်ငံတွေရဲ့အကြောင်းအရာကိုအဓိကထားပြီးဆွေးနွေးရပါသလဲ။နိုင်ငံတွေအရေးကိုကြည့်မယ်ဆိုရင
်။နိုင်ငံတွေအရေးအနေနဲ့ကျန်တဲ့ဟိုနီးပညာတို့ပညာရေးတို့ဒင်းကျေးမှုကိစ္စတို့ဆွေးနွေးကြပြီးတော့ဒေသတွင်းနိုင်ငံအနေနဲ့အထူးပြုပြီးတော့ပြောတာကတော့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံကတော့ဒီနျူကလ িয়ার ချက်သေး6နိုင်ငံစီးနေပွဲမှာပါပြန်ပြီးတော့ပါဝင်မှုအတွက်သူတို့တိုက်တွန်းထားတာပါမြန်မာနိုင်ငံကတော့ရွေးကောက်ပွဲ2010ခုနှစ်မှာဆေဆွေးရကျင်းပမယ်ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတဖို့နောက်အများလက်ခံပြီးတော့ခါကြတော့ဒီရွေးကောက်ပွဲလုပ်ငန်းစီတွေမှာလည်းထင်သာမြင်သာရှိပြီးတော့ထိန်ချံဖုံးကွယ်မှုမရှိဖို့အတွက်တိုက်တွန်းထားတာပါခင်ဗျာအဲ့ဒါကိုတော့အာဆီယံအလဲကျဥက္ကဋ္ဌရဲ့ကြီးညာချက်မှာလည်းဖော်ပြထားပါတယ်ခင်ဗျာ
ဒီနိုင်ငံတွေကရွေးကောက်ပွဲကိုပဲပြောနေတယ်ရွေးကောက်ပွဲကျင်းပတဲ့နေရာမှာအခြေခံမဲ့ဖွဲ့စည်းပုံရဲ့အာဏာချက်ဆိုတာမြန်မာအတိုက်ခံတွေထောက်ပြနေတယ်အဲ့ဒီချက်ကိုကအာဆီယံနိုင်ငံတွေကဖော်ထုတ်ပြောကြတာရှိပါသလား
အာဆီယံနိုင်ငံတွေဘက်ကဒီဖွဲ့စည်းပုံပြုပြင်ပြောင်းလဲဆိုတဲ့ကိစ္စကိုတော့ပြောဆိုတာမျိုးဆွေးနွေးတာမျိုးမကြားပါဘူးခင်ဗျာဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ကိုနေကြေကျွတ်တတန်းထပ်ပြီးတိုးတဲ့ကိစ္စကအနောက်နိုင်ငံတွေမြန်မာဒီရွေးကောက်ပွဲအပေါ်ယုံကြည်မှုကိုပြပြစေနိုင်တယ်ဆိုပြီးတော့ဆေးဆိုးရဘက်ကအလုံးပါဝင်ခွင့်ပေးဖို့ဆိုပြီးတော့ထိုင်းနိုင်ငံဂျာယီဝင်ကြီးကစစ်ပီယုံကလည်းစီဝေးအစီအစဉ်ပြင်ပသတင်းလာရှင်းလင်းပွဲတစ်ခုမှပြောတော်ပါသေးတယ်ခင်ဗျ
နောက်တစ်ခုကအဲ့ဒီအာဆီယံနိုင်ငံစုံအစည်းအဝေးအပြင်နှစ်နိုင်ငံချင်းတွဲဆုံဆွေးနွေးပွဲတွေတချို့လည်းရှိတယ်လို့ကြားပါတယ်ထူးခြားချက်မြန်မာ
ဟုတ်ပါတယ်ခင်ဗျ
ဟုတ်ကဲ့
စီဝေးအစီအစဉ်ပြင်ပအနေနဲ့တိကျတွဲဆုံတာကတော့မြန်မာစစ်ဆွေးရဝင်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကိုထိုင်းဝင်ကြီးချုပ်အပိစေဝေချာကြီးဝါတွေ့ခဲ့ပါလေခင်ဗျာအဲ့တွေ့တဲ့ပွဲမှာပဲမြန်မာနိုင်ငံမှာဆီဆိုးရတာချထားတယ်နိုင်ငံကြီးလမ်းပြမြေပုံနဲ့ပတ်သက်ပြီးတော့တခြားဒေသတွင်းနိုင်ငံတွေကိုမြန်မာဆီဆိုးရဘက်ကရှင်းပြတင်တယ်ဆိုပြီးတော့ထိုင်းဝင်ကြီးချုပ်အပိစေဝေချာကြီးဝါဗိုလ်ချုပ်ကြီးသိန်းစိန်ကိုတိုက်တွန်းခဲ့ပါလေခင်ဗျာနောက်တစ်ခုကတော့ထိုင်းဝင်ကြီးချုပ်ကိုယ်တိုင်မြန်မာနိုင်ငံကိုသွားပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ကျင်တယ်ဒီလိုတွေ့ကျင်တာကမြန်မာနိုင်ငံအတွက်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေကိုထိုင်းနိုင်ငံအနေနဲ့ထောက်ခံတယ်ဆိုတာကိုပြသဖို့အတွက်တွေ့ကျင်တာဆိုပြီးတော့ထိုင်းဝင်ကြီးချုပ်ဘက်ကပြောပါလေခင်ဗျာဟိုထိုင်းဝင်ကြီးချုပ်ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ကျင်တယ်လို့ပြောတဲ့အချိန်တည်းမှာပဲကမ္ဘောဒီးယားဝင်ကြီးချုပ်ခွန်ဆန်ကလည်းထိုင်းနိုင်ငံမှာယာစုကဖိစားခံထားရတယ်ဝင်ကြီးချုပ်ဟောင်းတက်ဆင်ကဒေါ်အောင်ဆန်းစုကြည်နဲ့အတူတူပါပဲလို့ပြောလို့အငင်းပွားနေတာတွေလည်းရှိပါသေးတယ်ခင်ဗျာဒီအာဆီယံထိပ်သီးစည်းဝေးကာလမှာမစီမဆိုင်ဒီလိုပြောရမလားဆိုပြီးတော့ထိုင်းဝင်ကြီးချုပ်ကပြန်ခြေပလည်းရှိပါတယ်ကမ္ဘောဒီးယားဝင်ကြီးချုပ်ခွန်ဆန်ကတော့လူတွေကဒေါ်အောင်ဆန်းစုကြည်အကြောင်းကိုပဲပြောနေကြတယ်ပက်ဆင်ကလည်း2006ခုနှစ်ထိုင်းနိုင်ငံမှာဆေးရနာသိမ်းခဲ့တဲ့အတွက်အာနာသိမ်းမှုရဲ့သားကောင်ဖြစ်နေတယ်ဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ပက်ဆင်ကိုတိုင်းရှင်ပြောတော်တော့ပါခင်ဗျာဒီကိစ္စကိုထိုင်းဝန်ကြီးချုပ်ကပယ်ချပြီးတော့ဒီထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံကြားဒီနေဇက်ပရောက်ဝီယာဖျားပေါ်မှာအခြေခံပြီးတော့ညင်ပေါ်နေတဲ့အချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ပက်ဆင်ကိုနိုင်တဲ့ကိစ္စကလည်းတက်ပြီးတော့ထွက်လာတာပါခင်ဗျာ
ဒါကတော့ထိုင်းနိုင်ငံဟွာဟင်းပန်းဖြေစခန်းအာဆီယံထိပ်သီးစည်းဝေးပွဲကနေတင်ပြပို့နေတဲ့ကိုသိန်းထိုင်ဦးဟာဥကြော်ဇန်တာကိုရှင်းပြခဲ့တာဖြစ်ပါလေရှင်။တစ်ဆက်တည်းအစီရင်ခံရမယ်ဆိုရင် AICHR လို့ခေါ်တဲ့အာဆီယံလူ့အခွင့်အရေးကော်မရှင်မှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်အဖြစ်အငြင်းစားတမ်မတ်ကြီးဥကြော်တင်ဆွေကိုစစ်အစိုးရကရွေးချယ်ခန့်အပ်လိုက်တယ်လို့လည်းသိရပါဗါး။အခုလေးတင်ပြုတ်လုပြီးစည်းသွားတဲ့သတင်းစာရှင်းလင်းပွဲတရက်မှာလည်းထိုင်းနိုင်ငံယာယီဝန်ကြီးကစစ်ပီရုံးကမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပရင်လိုအပ်တဲ့အကူအညီတွေပေးဖို့ထိုင်းနိုင်ငံကကန့်လန့်ထားပြီးမြန်မာဘက်ကတော့တစုံတရာတုံ့ပြန်ပြောကြရင်မရှိသေးဘူးဆိုတာကိုလည်းပြောကြားသွားပါတယ်ရှင်